2019ခုနှစ်အတွင်းမှာဂီတရုပ်ရှင်နဲ့ရုပ်မြင်သံကြားမှာအများကြီးစိုက်ခံခဲ့ရတဲ့ထိဆုံးရောက်ခဲ့ကြတဲ့သတင်းတွေအဆိုတော်တွေရုပ်ရှင်ကားတွေဘာတွေလဲဆိုတာပြန်ကြည့်ကြရအောင်ပါဂီတလောကမှာတော့2019ခုနှစ်ကို Grammy ဂီတဆုတွေအများကြီးရသွားတဲ့အမျိုးသမီးအဆိုတော်နှစ်ဦးရဲ့ရှင်ကျန်းမှုနဲ့အစားခဲ့ကြပါတယ်ဗြိတိန်နိုင်ငံက Adele က2019ခုနှစ်ဖေဖော်ဝါရီလမှာကျင်းပသွားတဲ့ Grammy ဂီတဆုချီးမြှင့်ပွဲမှာအမြင့်ဆုံးရွှေတစိမ့်ဆုတွေကိုအင်အားပြန်ပယ်သွားနိုင်ခဲ့ပါတယ်အကောင်းဆုံးတေးတပြားစုအကောင်းဆုံးအတန်သွင်းတပြားစုအကောင်းဆုံးတေးသချင်းစုတို့အားလုံးကိုတင်ကြုံယူသွားလို့အမေရိကန်ကမျှော်လင့်ထားတဲ့ Beyonce ကိုအနိုင်ရသွားပြီးတော့အားလုံးဟာအံ့အားတင့်ဖြစ်ခဲ့ရတဲ့ဂီတသမိုင်းမှာလည်းရာဇဝင်တွင်သွားခဲ့တဲ့ညဖြစ်ခဲ့ရပါတယ်။နိုင်ငံရေးယုံကြည်ချက်တွေလည်းထုတ်ဖော်ပြောကြအားလုံးလည်းရင်ထဲကလိုက်ပါခံစားခဲ့ကြရတဲ့မှတ်တမ်းတင်စကားတွေပြောကြနေစိတ်ခံစားချက်တွေမြင့်တက်ခဲ့ကြရတဲ့ဒီ Grammy ဂီတညမှာအဒဲကသူ့ကိုတစ်ကြွရွေးချယ်ထားတဲ့အစုအမျိုးအစား၅မျိုးစလုံးမှာစုတွေအကုန်လုံးစုခုသွားတာပါ
Hello It's me I was wondering if after all these years you'd like to me to go over everything They say the time's supposed to heal ya but I ain't done much healing Hello, can you hear me? I'm in California dreaming about who we used to be when we were younger and free. I've forgotten how it felt before the world fell at our feet. There's such a difference between us. And a million miles Hello from the other side I must have called a thousand times To turn you on for everything that I've done But when I call you
25ဆိုတဲ့တေးတပြားအတွေ့ရဲ့နောက်ပြီးတော့8ရဲ့ကလူကြိုက်အများဆုံး Hello ဆိုတဲ့တေးတချင်းရဲ့အတွက်ပါစုရရသွားပါတယ်။ဒါကြောင့်လည်း2012ခုနှစ်မှာသူ့ရဲ့21ဆိုတဲ့တေးတပြားအတွေ့အကောင်းဆုံးစုကြီး3စုရသွားပြီးတော့အခုဒုတိယမြောက်တေးတပြားအတွေ့လည်းအကောင်းဆုံးစုကြီး3စုထပ်ရတာမလို့ Grammy ဂီတစုသမိုင်းမှာအကောင်းဆုံးစုကြီး3စုကိုပထမဆုံးနှစ်ခါပြန်ရတဲ့သူဖြစ်နေမှတ်တမ်းဝင်သွားခဲ့ပါတယ်။American ဆိုတော့ Beyonce ကတော့သူ့ရဲ့လူကြိုက်များတဲ့ Lemonade တေးတပြားအတွက်စုနေရာ6နေရာအတွက်တစ်ကြိုရွေးချယ်ခံထားရတာပါလူမျိုးရေးအမျိုးသမီးဒန်းတူညီညာရေးနဲ့လိင်ညာလှည့်ပြားမှုတွေကြောင့်အသားပေးထားတဲ့သူ့ရဲ့တေးတပြားအတွက်အကောင်းဆုံးတေးတပြား Grammy စုရလိမ့်မယ်လို့အားလုံးကခန့်မှန်းထားကြတာဖြစ်ပါတယ်ဒါမို့လည်းအဲ့ဒီစုကို Britain က Adele ကရရှိသွားတာပါ Adele ကိုယ်တိုင်ကလည်းဒီတစ်ခါတော့ဒီစုကို Beyonce ရလိမ့်မယ်လို့သူထင်တာကြောင့်စုယူစင်းနဲ့ကလကာနောက်မှာတတိယတော့တွေကိုပြောသွားခဲ့ပါတယ်
။ and I am of course very very grateful having won it. But I felt the need because I love her because I felt like she was more than worthy. And that's pretty much it really.
စုတစုကိုသူကချိုးပြီးတော့တချမ်းက Beyonce နဲ့ညပြီးတော့ယူစင်းပါတယ်ဆိုတဲ့သဘောမျိုးလုပ်ပြသွားပါတယ်။Grammy ဆုရတဲ့တခြားသူတွေထဲမှာတော့ Chicago က Chance the Rapper လည်းပါပါတယ်။သူကအကောင်းဆုံးအနုပညာရှင်တစ်စုအပါအဝင် Grammy Guitar စု၃စုရရှိသွားပါတယ်။2019ခုနှစ်မှာတခြားစုကြီးတွေရတဲ့သူတွေထဲမှာတော့ Canada က Rapper Drake ကမေလမှာကျင်းပတဲ့2019ခုနှစ် Billboard Guitar စုချီးမြှင့်ပွဲမှာစု၃စုရသွားလို့စံချိန်သစ်တင်သွားပါတယ်။2012ခုနှစ်မှာ Adele ကစု12စုရခဲ့ပြီးတော့အဲ့ဒီစံချိန်ကိုအခု2019ခုနှစ်မှာ Drake ကစု73စုနဲ့ချိုးသွားတာဖြစ်ပါတယ်။အကောင်းဆုံးအနုပညာရှင်စုအကောင်းဆုံးအမျိုးသားအနုပညာရှင်စုနဲ့သူ့ရဲ့ view ဆိုတဲ့ data ပြားတွေအကောင်းဆုံး rap data ပြားစုလို့ရရှိသွားတဲ့ Drake က microphone ပုံရုပ်ထုစုတွေဘေးနားမှာထားပြီးတော့ဓာတ်ပုံရိုက်ခံခဲ့ပါတယ်။ Britain ကနောက်ထပ်နာမည်ကျော်အဆိုတော်တစ်ဦးဖြစ်တဲ့ Ed Sheeran ကတော့နှစ်နှစ်လောက်အနုပညာလုပ်ငန်းတွေနှင်းနေခဲ့ပြီးတဲ့နောက်မှာ device ဆိုတဲ့ data ပြားနဲ့ဂီတအနုပညာမြင်ကွင်းတွေကိုပြန်ရောက်လာခဲ့ပြီးတော့အမေရိကန်အကောင်းဆုံးတေးဆင်းတွေမှာနေရာယူထားရတာပါ Billboard အကောင်းဆုံးတေးတပြား200ဆင်းမှာထိပ်ဆုံးနေရာကိုယူထားခဲ့သလိုသူ့ရဲ့အဲ့ဒီတပြားကနေပြီးတော့ပထမဆုံးထွက်တဲ့သူ့ရဲ့တပုတ်သေးသောတေးတပြား Shape of You သင်းက online မှာအကောင်းဆုံး digital တေးစီမှာနံပါတ်1ဖြစ်ပါတယ်။ဒါမင်းလည်း edge ရဲ့အတွက်ကသတင်းကောင်းကြီးပဲမဟုတ်ပါဘူး။စပိန်စီးနေရင်လည်းမတော်တဆစပိန်မှောက်လို့လက်ကောက်ဝက်တထောင်စင်းနဲ့နေရိုးတထောင်ကျိုးသွားပြီးတော့သူကနည်းနည်းပဲပွန့်ပဲထိခိုက်သွားပါတယ်လို့ပဲပြောခဲ့တာပါ။ဒါမဲ့လေအဲ့ဒီတရားရီကြောင့်သူ့ရဲ့အားစာဖြိုပြီးခီးစင်တဲ့ကတချို့ပွဲတွေကိုတော့ဖျက်လိုက်ရပါတယ်။သူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာတော့သူကသူ့ရဲ့လက်ကောက်ဝင်းနဲ့တရောင်စစ်အယိုးအပ်သွားလို့ချက်ချင်းတော့ပွဲတွေမဖျော်ဖြေနိုင်သေးဘူးလို့ရေးတင်ခဲ့ပါတယ်။ဒါကြောင့်မလို့သူကထိုင်ဝမ်ကျွန်း၊ထိုင်ပေမြို့တော်ကပွဲ၊ဟောင်ကောင်ကပွဲ၊တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကပွဲနဲ့ဂျပန်နိုင်ငံအိုဆာကာကျွန်းနဲ့တိုကျိုမြို့တော်ကပွဲတွေကိုဖျက်လိုက်ရပါတယ်။
Club isn't the best place to find the lovers, so the bar is where I go. Me and my friends sat at the table doing shots, tripping fast, and then we talk slow. Come over and start up a conversation with just me, and trust me, I'll give it a chance. Now take my hand, stop, and the man on the jukebox, and then we start to dance. And now I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me.Say boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead.
ဒီမေလမှာပဲအမေရိကန်ပြည်အောင်စု Los Angeles မြို့မှာကျင်းပတဲ့ MTV ဂီတဗီဒီယိုဆုပေးပွဲကတော့တခြားပွဲတွေထက်ရှင်အတော်ကိုဝယုံသုံးမှဖြစ်သွားခဲ့ရတဲ့ပွဲလို့ပြောရပါမယ်။ပွဲကျင်းပချိန်မှာမိုးရေအကြီးအကျယ်ရွာပြီးတော့မိုးသီးတွေပါကျွေခဲ့လို့သူတို့အခမ်းအနားအပြင်ကကော်ဇောနီကင်းနေရာတစ်ခုလုံးကနေလူတွေထွက်ပြေးခဲ့ရတယ်။အမေရိကန်နာမည်ကျော်ဝိုင်းရဲ့အဆိုတော်ကြီးလက်ဖြစ်တခြင်းတွေကိုလည်းကိုယ်တိုင်ရေးဆက်တဲ့ Bob Dylan ကတော့သူအမြဲတမ်းတောင်းတနေခဲ့တဲ့နိုဘယ်စာပေးဆုအပြီလာမှာရရှိသွားခဲ့ပါတယ်။ဒီဆုရလို့တော်တော်လေးကိုလှုပ်လှုပ်ရှားရှားဖြစ်သွားခဲ့တဲ့သတင်းမီဒီယာတွေရဲ့မျက်ကွယ်သီးသန့်အခမ်းအနားလေးတစ်ခုနဲ့ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့မှာသူဆုယူခဲ့ပါတယ်။မီဒီယာတွေနဲ့ပြောဆိုရမှာကြောက်တဲ့ Bob Dylan ကစတော့ခ်ဟ ோம் မြို့မှာပွဲနှစ်ပွဲသွားဖြော်ပြတော့တခါလေးပဲသူ့ကိုဆုပေးလိုက်ဖို့တောင်းဆိုလို့ပွဲလေးခက်ချင်းချင်းလှုပ်ပြီးတော့ Swedish Academy ကနေဆုပေးလိုက်တာဖြစ်ပါတယ်။သူကိုဆုချင်းမြင်တယ်လို့ကြေညာတဲ့အချိန်မှာထောက်ခံသူစန့်ကျင်သူတွေပုံစံမျိုးစုံပေါ်ထွက်ခဲ့ပြီးတော့သူ့ရဲ့ဘက်ကလည်းသတင်းပတ်တော်ကြာဘာမှမတုံ့ပြန်ပဲနေခဲ့တာရင်ဒီစင်မာလောက်မှကျင်းပါတဲ့တကယ်ဆုချင်းမြင်ပွဲကိုလည်းသူမတည့်ရောက်တာတွေရဲ့အကြောင်းပို့ပြီးတော့မှလူတွေကစိတ်ဝင်စားမိရရတွေမှရေးသားခဲ့ကြပါတယ
် Against their common enemy despite their differences together we need to do the same if we're going to survive.
ရုပ်တင်တန်ကြားလောကမှာတော့ HBO ရုပ်တင်လိုင်းကထုတ်လုပ်တဲ့ Game of Thrones အပိုင်းခုနှစ်ဇလန်တွေတွေအပြင်ကိုတော်တော်လေးပေါက်ချခဲ့တာပါ။အင်တာနက်ကနေထိုးဖောက်ခိုးယူသူတွေကမပြားရသေးတဲ့ဇလန်တွေတွေကိုဖောက်ချခဲ့ပါတယ်။သူတို့ကခိုးယူထားတဲ့ဇလန်တွေတွေကိုကင်ထားပြီးတော့ဒေါ်လာတန်ပေါင်းများစွာချိန်ဆောင်ငွေညှစ်ခဲ့တာပ
ါ။
အခုဆက်ပြီးတော့2019ခုနှစ်တွင်မှာပြသခဲ့တဲ့ရုပ်ရှင်တွေဘက်ကိုကြည့်ရအောင်ပါ2019ခုနှစ်တွင်မှာတော်တော်ကောင်းတဲ့ရုပ်ရှင်တွေကြည့်ခဲ့ရပြီးတော့အကောင်းဆုံးရုပ်ရှင်တွေကတော့အော်စကာသမိုင်းမှာအဆိုးဝါးဆုံးမှားယွင်းကြေညာမှုတစ်ခုဖြစ်စေခဲ့ပါတယ်အာဖရိကန်နယ်ပေါ်အမေရိကန်ဆဲကျော်သက်တယောက်ကြီးပြင်းလာတဲ့အကြောင်းရိုက်ကူးထားတဲ့ Moonlight ရုပ်ရှင်ဇာတ်ကားက February 26ရက်နေ့မှာကျင်းပသွားတဲ့အော်စကာဆုချီးမြှင့်ပွဲမှာအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုရရှိခဲ့ပါတယ်ဒါမဲ့လေအစီအစဉ်ကျင်ညာတဲ့သူတွေကတေးတရုပ်ဖို့အချစ်ကလာလာလန်းကိုအကောင်းဆုံးဇာတ်ကားဆုရတယ်လို့မှားပြီးတော့ကျင်ညာတဲ့အတွက်ပွဲကတော်တော်လေးကိုယူကာရဖြစ်သွားခဲ့ရပါတယ်။လာလာလန်းအဖွဲ့သားတွေစင်မြင့်မော်တဲ့ဆုယူတဲ့အချိန်ထိဒီအမားကိုမသိကြသေးဘဲနဲ့သူ့ကိုကျေးဇူးတင်စကားပြောကြတဲ့အချိန်ကြတော့မှသိသွားကြတာပါ။အဲ့မှာပဲလာလာလန်းရဲ့ဂီတမှူး Jordan Horowitz ကအခုဖြစ်ရဲ့မှားယွင်းနေပါပြီဆိုတာပြောရပါတော့တယ်။တကယ်တမ်းဆုရတဲ့ရုပ်ရှင်ကက Moonlight ပါသူနောက်နေတာမဟုတ်ရပါဘူးဆိုပြီးတော့အစင်မမထစ်ထင်းငုံငုံနဲ့ပြန်ပြီးတော့ညင်ညာရပါတယ
် Oh my god He went too far though
I did
too Oh my god
တကယ်ဆိုရင်တော့ညင်ညာတဲ့သူတွေလည်းမှားတာမဟုတ်ပါဘူးဒီကပ်ပြားတွေစုကပ်ပြားတွေကိုစီစဉ်ပေးရတဲ့ PricewaterhouseCoopers စီးရင်စစ်ဖွဲ့ကတာဝန်ယူထားသူတွေကရုပ်ရှင်ကားနာမည်ကပ်ပြားကိုစာရင်းမှားပြီးတော့ထည့်ပေးမိတာဖြစ်ပါတယ်ဒါမဲ့လေလာလာလန်းဇာတ်ကားအနေနဲ့ဆိုရင်တော့ခေါင်းဆောင်မင်းသမီး Emma Stone ကအကောင်းဆုံးမင်းသမီးဇာတ်ဆောင်ဆုရရှိသွားပါတယ်။သူနဲ့အတူတူတစ်ကြိုနေရာရရှိထားတဲ့ Oscar ဆုရပြီးသားမင်းသမီးတွေဖြစ်တဲ့ Natalie Portman နဲ့မင်းသမီးကြီး Meryl Streep တို့အပြင်ပြင်သစ်ကမင်းသမီး Isabella Harper နဲ့ Irish Ethiopian ကပြ Ruth Negaro ကိုကြော်ပြီးတော့သူက Oscar ဆုရသွားတာဖြစ်ပါတယ်။အကောင်းဆုံးဇာတ်ဆောင်မင်းသားဆုအတွက်တော့ Manchester Finals စက္ကန့်ကမင်းသား Casey Affleck ကရရှိသွားပါတယ်။ဒီဆုကလည်း Casey Affleck အတွက်ပထမဦးဆုံး Oscar ဆုဖြစ်ပြီးတော့သူက Director လည်းဖြစ်နာမည်ကျော်မင်းသားတစ်ယောက်လည်းဖြစ်တဲ့ Ben Affleck ရဲ့ညီငယ်ဖြစ်ပါတယ်။စကားနည်းတဲ့အမျိုးသားတဦးအလုတ်တစ်ဖက်နဲ့ဆယ်ကျော်တဲ့အရွယ်သူ့ရဲ့တူတယောက်ကိုမမျှော်လင့်မဲ့ဖခင်နေရာကနေတာဝန်ယူဆောက်ရှောက်ရတဲ့အကြောင်းရိုက်ကူးထားပြီးဒီရုပ်ရှင်အတွက်သူကဆုရခဲ့တာဖြစ်ပြီးအဲ့ဒီဆုအမျိုးအစားအတွက်ပဲမင်းသားကြီးဒန်ဇယ်ဝါရှင်တန်နဲ့ရိုင်ယန်ဂေါစလင်တို့လည်းတစ်ကြိုရွေးချယ်ခံရတဲ့အထင်မှာပါဝင်ခဲ့ပါတယ်။မင်းသား Casey Affleck ကတော့ Oscar ပွဲမတိုင်ခင်တည်းကကျင်းပတဲ့ရွှေကမ္ဘာလုံးဆုချင်းမြင်ပွဲမှာလည်းရွှေကမ္ဘာလုံးဆုအပြင်တခြားရုပ်ရှင်ရွေးချယ်ရေးအဖွဲ့တွေကပေးတဲ့ဆုတွေကိုလည်းရထားခဲ့တာပါ။ဒီနေ့အတွက်အလားအလာအကောင်းဆုံးဇာတ်ကားတကားဖြစ်တဲ့တက်မှတ်ထားခဲ့ကြတဲ့ Walt Disney ရုပ်ရှင်ကုမ္ပဏီကပြန်ရိုက်တဲ့ Beauty and the Beast ရုပ်ရှင်ဇာတ်ကားတင်မှာတော့လိန်တူစုံမဲ့တဲ့ဇာတ်ကောင်တစ်ကောင်ကိုထည့်သွင်းထားတဲ့အတွက်ဒါဟာ Disney သမိုင်းမှာပထမဆုံးအကြိမ်ဖြစ်နေဒီလိုဇာတ်ကောင်မျိုးထည့်သွင်းရိုက်ကူးတာဖြစ်ပါတယ်။ဒီရုပ်ရှင်ရဲ့ Director Bill Condon ကဒီရုပ်ရှင်မှာ Left Four နေရာကနေပြီးတော့လိန်တူစုံမဲ့တဲ့ဇာတ်ကောင်ဖြစ်နေထည့်ရိုက်မယ်လို့ကြေညာခဲ့တာပါ။ဒါမဲ့လည်း Muslim အများစုရှိတဲ့မလေးရှားနိုင်ငံကရုပ်ရှင်ရောတော်တော်များများကတော့ဒီကားတင်ဖို့ရွှေ့ဆိုင်ခဲ့တယ်လို့အမေရိကန်ပြည်ထောင်စုကအေဝံဂေလိအသင်းတော်ရဲ့တရားဟောဆရာတဦးကလည်းဒီရုပ်ရှင်မှာလိန်တူဆုံးမဲ့တဲ့ဇက်ရုပ်ကိုထည့်ရိုက်တဲ့အတွက်ဒီရုပ်ရှင်ကိုသဘိမ့်မှတ်ဖို့လှုံ့ဆော်ခဲ့ပါတယ်။ဒါကြောင့်မလို့အလဘာမပြည်နယ်ကရုပ်ရှင်ရုံတရုံမှာဒီဇက်ကားကိုမပြတာဘူးဆိုတဲ့အခြေအနေကိုရောက်ခဲ့ရပါတယ်။ဒါမဲ့လည်း Beauty and the Beast ရုပ်ရှင်ဇက်ကားက2019ခုနှစ်အတွက်ဝင်ငွေအများဆုံးရရှိတဲ့ဇက်ကားဖြစ်သွားခဲ့ပြီးတော့ဒီကမ္ဘာလုံးကနေရတဲ့အစုစုပေါင်းဝင်ငွေတန်းတစ်ထောင်ကျော်သွားခဲ့ပါတယ
် Really just Oh no 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 no
အရင်ကကားရည်အမြန်မောင်းပြီးတော့ပြန်စားတဲ့ရုပ်ရှင်ဇလန်းတွဲတွေကနောက်ဆုံးထွက်တဲ့ The Fate of the Furious ရုပ်ရှင်ဇာတ်ကားမှာတော့ Wrestling အားကစားချန်ပီယံဟောင်းရုပ်ရှင်မင်းသား Dwayne Johnson နဲ့ Vin Diesel တို့ပါဝင်တရုပ်ဆောင်ခဲ့ပြီးတော့ဒီရုပ်ရှင်ဇာတ်ကားကလည်းဝင်ငွေတန်းတစ်ထောင်ကျော်ရရှိခဲ့တာပါ။ဒါမဲ့ကာတွန်းရုပ်ရှင်တကားဖြစ်တဲ့ Despicable Me နံပါတ်3ရုပ်ရှင်ဇာတ်ကားကလည်းတန်းတစ်ထောင်ကျော်ဝင်ငွေရခဲ့ပါရဲ့။ Spider-Man Homecoming ရုပ်ရှင်ကတော့2019ခုနှစ်အတွင်းမှာနောက်ထပ်အောင်မြင်တဲ့ဇာတ်ကြမ်းစွန့်စားကားဖြစ်ပြီးတော့ဒေသမင်းသား Tom Holland ကခေါင်းဆောင်မင်းသားဖြစ်နေပင်ကူလူသား Peter Parker နေရာမှာတရုပ်ဆောင်ထားပါတယ်။လူစိုးတွေလက်ထဲကနေပြီး Galaxy ကြီးကိုအကာအကွယ်ပေးတဲ့လူစမ်းကောင်းတစုနေရာမှာမင်းသား Vin Diesel, Bradley Cooper, Chris Pratt, Dave Bautista နဲ့မင်းသမီး Zoe Saldana တို့ပါဝင်တရုပ်ဆောင်တဲ့ Guardians of the Galaxy အမှတ်နှစ်ရုပ်ရှင်ကားကတော့ဒီရုပ်ရှင်အရင်ထွက်သွားတဲ့ပထမဇာတ်ကားလိုပဲအောင်မြင်မှုရခဲ့ပြီးတော့ရုံလူဝင်ကောင်းခဲ့လို့ကမ္ဘာတဝမ်းမှာဒေါ်လာတန်160ကျော်ဝင်ငွေရခဲ့ပါတယ်
။ No, I do not.
Wonder Woman ရုပ်ရှင်ဇာတ်ကားကလည်း2019ခုနှစ်အတွင်းမှာပြသတဲ့ရုပ်ရှင်ကားတွေနဲ့အောင်မြင်တဲ့နောက်ထပ်ရုပ်ရှင်ဇာတ်ကားဖြစ်ပါတယ်။အခုတလောကမှာထွက်သွားတဲ့ရုပ်ရှင်ကားတကားမှာတော့ကလေးတွေကိုစားတဲ့ဆက်ကက်လူပြက်ခလောင်းဖြစ်တဲ့တရုပ်ဆောင်တဲ့ ID It ဆိုတဲ့တရေရုပ်ရှင်ကားကအောင်မြင်မှုရတဲ့ကားပဲဖြစ်ပါတယ်။နာမည်ကျော်စာရေးဆရာစီဗင်ကင်းရဲ့ဝတ္ထုကိုရိုက်ကူးထားတဲ့ဒီဇာတ်ကားကထင်ထားတာတောင်မှပိုအောင်မြင်မှုရခဲ့ပြီးတော့2019ခုနှစ်အတွင်းမှာဝင်ငွေအများဆုံးရခဲ့တဲ့ရုပ်ရှင်ကားတစ်ကားဖြစ်ခဲ့ပါတယ်ရှင်။